ကန်ပြည်ထောင်စုမဆာချူးဆက်စက်မှုတက္ကသိုလ်ကပီတာဒိုင်မွန်အီလီနွိုက်စ်ပြည်နယ်နောက်မြောက်ပိုင်းတက္ကသိုလ်ကဒေးဗစ်မော်တန်ဆန်နဲ့လန်ဒန်စီးပွားရေးတက္ကသိုလ်ကခရစ်စတိုဖာပီဆာရီတက်စ်တို့ကိုဆွီဒင်တော်ဝင်သိပ္ပံအကယ်ဒမီက2010ခုနှစ်စီးပွားရေးနိုဘယ်ဆုရှင်တွေအဖြစ်ချီးမြှင့်လိုက်ပါတယ်။ဆုချီးမြှင့်ရတဲ့အကြောင်းကိုရည်ညွှန်းပြောဆိုရမှာတော့အလုပ်လက်မဲ့ဖြစ်ရတာတွေအလုပ်ကံရရှိမှုတွေနဲ့လောက်ကလာစားပေးရတဲ့ကိစ္စတွေဟာစီးပွားရေးဆိုင်ရာမူဝါဒတွေလုံထုံးလုံနည်းတွေကထွက်ပေါ်လာတဲ့အကျိုးဆက်တွေဖြစ်တယ်ဆိုတာကိုနားလည်နိုင်အောင်ကူညီရှင်းပြပေးနိုင်ခဲ့တဲ့အတွက်ဖြစ်တယ်လို့ဆိုခဲ့တာပါအလုပ်ကံနေရာလိလတ်မှုတွေအကြီးအကျယ်ရှိနေတဲ့တစ်ချိန်တည်းမှာအလုပ်လက်မဲ့နှုန်းဘလောက်ထိအောင်မြင့်မားစေနိုင်တယ်ဆိုတာလိုပြဿနာမျိုးတွေကို search friction လို့ခေါ်တဲ့စီးပွားရေးဆိုင်ရာ theory နဲ့ဒီပညာရှင်တွေကစူးစမ်းလေ့လာခဲ့ကြတာဖြစ်ပါတယ်လောအားတယူနစ်စီကထုတ်လုပ်မှုဖြစ်ကုန်ထုတ်လုပ်မှုတွေတိုးလာတာတကယ်တမ်းမှာအလုပ်လက်မဲ့နှုန်းကိုရော့ချစေနိုင်တယ်ဆိုတာမျိုးလိုတိတိတသာမြင်နိုင်တဲ့စန့်ကျင်ဘက်အခြေအနေတွေကိုလေ့လာခဲ့ကြတာပါသူတို့ရဲ့လေ့လာချက်အရဈေးကွက်တော်များများမှာရေဘူးရအဖြစ်ရောင်းသူနဲ့ဝယ်သူကြားဆက်ဆံမှုတွေချက်ချင်းဖြစ်လို့မရှိတာတွေဥပမာအနေနဲ့ဝန်ထမ်းတွေရှာနေတဲ့အလုပ်ရှင်တွေအလုပ်ရှာနေတဲ့အလုပ်သမားတွေကြားဆက်ဆံမှုမရှိဘဲဖြစ်နေရတာတွေကိုတွေ့ခဲ့ရတာပါဒီလိုတစ်ဖက်နဲ့တစ်ဖက်ကြားဆက်ဆက်မှုရဖို့အတွက်ကတော့အချိန်နဲ့တခြားလိုအပ်ချက်တွေရှိနေတာမို့ဈေးကွက်ထဲမှာကွာဟချက်တွေလည်းရှိနေပါတယ်ဒီလိုဈေးကွက်မျိုးတွေထဲမှာလူနေတဲ့သူအတွက်ဖြည့်ဆည်းမပေးနိုင်တာမျိုးဝယ်လိုသူတွေအတွက်ရောင်းမဲ့သူမရှိတဲ့အဖြစ်မျိုးရောင်းမဲ့သူအတွက်လည်းရောင်းညင်တဲ့လောက်ဝယ်မဲ့သူမတွေ့တဲ့အဖြစ်မျိုးတွေကြုံကြရတာပါတစ်ချိန်တည်းမှာပဲအလုပ်သမားဈေးကွက်ထဲမှာဆိုရင်လည်းအလုပ်ကိုင်နေရာတွေလိလတ်မှုတွေနဲ့အလုပ်လက်မဲ့ဖြစ်ရတာတွေတပြိုင်တည်းရှိနေတာကိုစီးပွားရေးနိုဘယ်ဆုရှင်တွေရဲ့ theory ကပေါ်ထုတ်ခဲ့တာဖြစ်ပါတယ်ဒီလိုရှုပ်ထွေးလာတဲ့စီးပွားရေးသဘာဝတွေကိုစမ်းစစ်ပေါ်ထုတ်နိုင်တဲ့အတွက်လဲအခုလိုထိုက်ထိုက်တန်တန်စီးပွားရေးဆိုင်ရာနိုဘယ်ဆုကိုချီးမြှင့်လိုက်တာလို့ဆွီဒင်တော်ဝင်သိပ္ပံအကယ်ဒမီကပမော့ကမက်စ်ပက်ဆန်ကဆိုပါတယ
် Search friction is there in the real world. You can't do so much about these frictions. They just are there. But I mean that the market doesn't function like the traditional perfect competition market. It's much more complicated and much more strange.
Such fiction ဆိုတာတကယ်စီးပွားရေးလောကမှာရှိပါတယ်။ဒီချက်တွေနဲ့ပတ်သက်ပြီးကျွန်တော်တို့ဘာမှသိမလုံနိုင်ပါဘူး။တကယ်စီးပွားရေးလောကမှာဈေးကွက်ကလည်းစံပြလွတ်လပ်တဲ့ပြိုင်ဆိုင်မှုရာနှုန်းပြည့်ရှိတဲ့ဈေးကွက်လိုမျိုးအလုံးမလုံပါဘူး။တကယ်လောကမှာဈေးကွက်ကပိုပြီးရှုပ်ထွေးပါတယ်။ဥပမာအားဖြင့်ဝယ်သူလိုချင်တဲ့ကုန်ပစ္စည်းတွေဈေးကွက်ရဲ့တနေရာမှာမရောရဘဲရှိနေပေမဲ့လို့ဝယ်သူကအဲ့ဒီဈေးကွက်မှာရှာမတွေ့တာမျိုးအလားတူပဲအလုံးနေရာတချို့ရှိနေပါရဲ့နဲ့အကြောင်းကြောင်းကြောင့်အလုံးလက်မဲ့ဥယေကမြင့်မြဲမြင့်နေတာမျိုးတွေဖြစ်နေတာပ
ါစီးပွားရေးနိုဘယ်ဆုရှင်တွေ၃ဦးရဲ့တွေ့ရှိချက်ကအလုံးလက်မဲ့အာမခံပေးတဲ့ကိစ္စတွေဓမ္မမဟုတ်ရင်လဲအလုံးခန့်တာအလုံးဖြုတ်တာလို့မူဝါဒတွေမှာပါတစ်ထောက်ခုဖြစ်စေမယ်လို့စုချင်းမြင့်မှုဆုံးဖြတ်ခဲ့တဲ့ဆူရင်တော်ဝင်သိပ္ပံအကယ်ဒမီကပြောပါတယ်လေ့လာချက်ထဲမှာတွေ့ရတာတစ်ခုကဆိုရင်အလုံးလက်မဲ့ခန်းစားခွင့်တွေရရရရပေးရထားတဲ့ရလအဖြစ်အလုံးလက်မဲ့နှုန်းမြင့်မားလာတာအလုတ်ကန်ရှာဖွေဖို့အချိန်ပိုယူလာရတာမျိုးတွေရှိတယ်လို့ဆိုပါတယ်တကယ်တော့မကြသေးခင်နှစ်တွေကစလို့ကမ္ဘာနယ်အဝန်းဗန္ဒာရေးကြက်တဲတွေနဲ့ကြုံခဲ့ရပြီးစီးပွားရေးကျဆင်းမှုတွေအလုတ်လက်မဲ့ပြဿနာတွေကိုရင်ဆိုင်နေရတဲ့ကမ္ဘာတစ်လောအစိုးရတွေအနေနဲ့ဓာတ်တွေကိုဖြစ်ရှင်းဖို့နီလန်းမျိုးမျိုးကိုရှာကြံနေကြရတာပါဒုတိယကမ္ဘာစစ်ကာလကစလို့အဆိုးအဝါဆုံးဖြစ်ကြုံနေရတဲ့ကမ္ဘာစီးပွားရေးပြဿနာတွေထဲအကြီးမားဆုံးစိန်ခေါ်မှုတစ်ခုဖြစ်တဲ့အလုတ်လက်မဲ့ပြဿနာကိုစီးပွားရေးကျွမ်းကျင်သူတွေလေလာဆန်းစစ်သူတွေကအလေးထားထောက်ပြနေကြတာလည်းဖြစ်ပါတယ်နိုဘယ်ဆုရှင်တူဖြစ်တဲ့လန်ဒန်စီးပွားရေးတက္ကသိုလ်ကခရစ်စတိုဖာပီဆာရီတက်စ်ကတော့သူတို့ရဲ့သုတေသနတွေးရှိချက်တွေကမူဝါဒရေးရာချမှတ်သူတွေအထူးသဖြင့်ကတော့အလုပ်လက်မဲ့နှုန်းမြင့်မားနေတဲ့ဥရောပနဲ့မြောက်အမေရိကနိုင်ငံတွေရဲ့တာဝန်မကင်းဘူးဆိုတာကိုရှင်းရှင်းလင်းလင်းဖော်ပြထားကြောင်းပြောပါတယ်
What we should really be doing is to make sure that the unemployed do not stay unemployed for too long. You know, try and give them direct work experience, not necessarily expensive training programs, but direct work experience so that
ကျွန်တော်တို့ဒီကြောင်လုံးတဲ့အချက်ကအလုံးလက်မဲ့ဥယေဟာကာလရှည်ကြာအလုံးလက်မဲ့ဖြစ်မနေအောင်လုပ်ဖို့လိုပါတယ်။မလိုဘဲဈေးကြီးတဲ့သင်တန်းတွေပေးမဲ့အစားတကယ်အလုံးအတွေ့အကြုံပေးခြင်းအပြင်အဲ့ဒီအလုံးလက်မဲ့တွေဟာတကယ်လုံသားအင်အားထဲမှာဆက်ရှိနေပါမယ်။နောက်ဆုံးမှာအလုံးလက်မဲ့တွေဟာလှုပ်ရှိသူလှုပ်သားအင်အားဥယေတဲကိုရောက်သွားမှာဖြစ်ပါတယ
် Search friction လို့ပညာရှင်တွေကခေါ်ဝေါ်ကြတဲ့ဒီ theory ဟာလောအပ်ဈေးကွက်မှာလားမကတခြားစီးပွားရေးကဏ္ဍတွေနဲ့လည်းအကျုံးဝင်ပါတယ်အထူးသဖြင့်အိမ်မြေရောင်းဝယ်ရေးဈေးကွက်လိုပြဿနာတွေကြုံနေရတဲ့ကဏ္ဍတွေနဲ့လည်းသက်ဆိုင်နေတာပါဒီလိုပဲငွေကြေးဆိုင်ရာ theory တွေအစိုးရပိုင်းစီးပွားရေးလုပ်ငန်းတွေဗန္ဒာရေးလုပ်ငန်းတွေဒေသဆိုင်ရာအဆင့်ကနေမိသားစုစီးပွားရေးအဆုံးဆက်နွယ်မှုတွေရှိနေတာတွေကိုလည်းစီးပွားရေးနိုဘယ်ဆုရှင်တွေကလေ့လာဖော်ထုတ်ခဲ့တာပါဒ ီနေ့အတွက်ဆုရှင်တွေကမက်ဆာချူးဆက်စစ်မှုတပ်သူကအသက်80အရွယ်ရှိပီတာဒိုင်းမွန်ဟာဆိုရင်လက်ရှိအမေရိကန်ဗဟိုဘဏ်ဥက္ကဋ္ဌဘန်ပနခီကိုစာတင်ကြားပို့ချပေးခဲ့သူတူဖြစ်သလိုသမ္မတဘရက်ကိုအိုဘားမားကိုယ်တိုင်ဗဟိုဘဏ်အုပ်ချုပ်ရေးအဖွဲ့ဝင်တူဖြစ်အမည်စရင်တင်သွင်းထားသူတူလည်းဖြစ်ပါတယ်အီလီနွိုက်စ်ပြည်နယ်အနောက်မြောက်တက္ကသိုလ်ကအသက်82နှစ်အရွယ်ရှိဒေးဗစ်မော်တန်ဆန်ကတော့ထင်ရှားတဲ့ Economic Dynamics အသင်းကြီးရဲ့ဥက္ကဋ္ဌအဖြစ်တာဝန်ယူခဲ့ဘူးသူတူဖြစ်တယ်လို့ The Review of Economic Dynamics စာဆောင်ကိုစတင်ထုတ်ဝေခဲ့သူ Editor တူပါသူဟာဆိုရင်လုံသားဈေးကွက်တွေကတင်းကျပ်တဲ့အခြေအနေတွေကြောင့်အလုပ်ရှာကြသူတွေအနေနဲ့လစာအများဆုံးနဲ့အကောင်းဆုံးအလုပ်တွေကိုရှာဖွေကြရကအလုပ်လက်မဲ့ဖြစ်နေရတဲ့အခြေအနေတွေကိုအထူးပြုလေ့လာခဲ့သူလည်းဖြစ်ပါတယ်နောက်ထပ်နိုဘယ်ဆုရှင်တူဖြစ်တဲ့ဗြိတိန်နဲ့ဆိုက်ပရက်စ်နိုင်ငံသားဖြစ်သူလန်ဒန်စီးပွားရေးတက္ကသိုလ်ကအသက်62နှစ်အရွယ်ရှိခရစ်စတိုဖာပီဆာရီတက်စ်ကတော့အလောက်ကန်စီစဉ်မှုတွေနဲ့အလောက်လက်မဲ့ဖြစ်ရတဲ့အခြေအနေတွေကိုစမ်းစစ်လေ့လာရမှာထင်ရှားသူဖြစ်ပါတယ်။စီးပွားရေးနိုဘယ်ဆုကတော့ကွယ်လွန်သူအယ်ဖရက်နိုဘယ်ရဲ့1895ခုနှစ်သေတန်းစာထဲမှာမူလကချင်းမြင့်မှုထည့်သွင်းထားတဲ့ဆု၅ဆုထဲမှာတော့မပါဝင်ပါဘူး။ဒါပေမဲ့လည်း1968ခုနှစ်မှာရစ်ဘန်ကံပူဘန်ကစီဝိုင်းနိုဘယ်ဆုဖြစ်ချီးမြှင့်မှုစတင်ထူထောင်ခဲ့စဉ်ကစလို့တခြားငင်းကြင်ရေးစာပေစိပညာဓာတုဗေဒပညာယူဘဗေဒပညာဆိုင်ရာဆုတွေလိုပဲငွေသားဖြစ်ဆွီဒင်ခရူနာငွေ10သန်းအမေရိကန်ဒေါ်လာ1သန်းခွဲလောက်နဲ့အတူဂုဏ်ပြုဆုဖြစ်နှစ်စဉ်ပေးရနေတာဖြစ်တဲ့အကြောင်းတင်ပြရင်းနဲ့ပဲဒီတစ်ပတ်ရဲ့စီဝိုင်းကဏ္ဍကိုညှိနှိုင်းပါရစေကျွန်တော်အောင်လို့ပါခင်ဗျာ